မင်္ဂလာညနေခင်းပါရှင်2019ခုနှစ်မတ်လ5ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ 18 kHz 1683 ညလိုင်းဒိုမီတာ 19 kHz 1563 ညနဲ့လိုင်းဒိုမီတာ 25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။စီးပွားရေးက IS အစွန်ရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကနေလက်နက်ကင်တွေနဲ့မိသားစုတွေထွက်ပြေးသွားကြပါပြီ။သမ္မတဒေါ်လန်ထရမ့်နဲ့ပတ်သက်ပြီးကြေကြမ်းတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုဒီမိုကရေစီတော်အမတ်တွေတင်းလာနေကစားလိုက်ကြပါတယ်။နေ့နေ့ကတရုတ်စီးပွားရေးပြန်ကောင်းလာအောင်လုပ်မယ့်အစီအစဉ်တွေကိုတရုတ်ဝန်ကြီးချုပ်ကကြေညာသွားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတင်ပြပါမယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပါတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲတွေကြောင့်ဒီကနေ့တရက်ထဲစစ်ဘေးလွတ်ရာထွက်ပြေးသူပြောင်းပေါင်း 2,500 လောက်ရှိတယ်လို့ဆိုပါတယ်စစ်ပွဲရဲ့ခါသီးမှုတွေကိုကိုယ်တိုင်ရင်ဆိုင်ခဲ့ကြရသူအမျိုးသမီးတွေရဲ့အတန်အီနဲ့ဖန်တီးထားတဲ့အမှတ်တမ်းဗီဒီယိုတစ်ခုကိုတော့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကဒီကနေ့ပြသခဲ့ပါတယ်
ခုနတမတော်သားတွေရဲ့အမျိုးသမီးတွေဆိုရှင်တော့တိုင်းသားတွေတမှာသွားနေတာတော့မဟုတ်ဘူးဒါပေမဲ့ဒီပြည်မကြီးမှာပဲနေတယ်ဆိုပေမဲ့လည်းပဲဒီစစ်ပွဲရဲ့အနိဋ္ဌာယုံလေးစစ်ပွဲရဲ့ပဋိပက္ခရဲ့ဒဏ်ကိုသူတို့ခေါ်တာ
လေ WLV အတွင်ရေးမှူးလွေးပိုးငယ်ပြောပြတာနဲ့ဒူနာစေရမှာပါနိုင်ငံတကာသတင်းတွေအပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အဲဒီနောက်ရန်ကုန်မြို့မှာကျင်းပနေတဲ့အာရှတိုက်လွန်ဆိုင်ရာဘာသာစုံညှိနှိုင်းစည်းဝေးကိုနိုင်ငံပေါင်း22နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကျင်းပနေပါတယ်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တင်မတိုင်ခင်အခုဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။စီးပွားနိုင်ငံရှိနောက်ပိုင်းမှာရှိတဲ့ဘာဂူးစတီရွာကနေ IS အစွန်ရောက်အဖွဲ့ဝင်လက်နက်ကင်တွေနဲ့မိသားစုဝင်ယာဘုံများစွာထွက်ပြေးသွားကြပါပြီ။ IS အကြံဖက်အဖွဲ့ကအစ္စလာမစ်နိုင်ငံတော်အဖြစ်သူတို့ဘာသာကြေညာထားတဲ့ဒေသတွေကနောက်ဆုံးနေရာလေးကိုအမေရိကန်ကျော်တော်နောက်ခံလူတပ်ဖွဲ့တွေကဝန်းရံတိုက်ခိုက်နေတာခဏရပ်ထားတဲ့အချိန်ထွက်ပြေးသွားကြတာပါ။အဲ့လိုထပ်ပြေးသွားကြပြီဆိုတော့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဂါဒစ်ပီဒူစစ်တွေနဲ့လူအခွင့်အရေးစောင့်ကြည့်တဲ့လူတွေအားလုံးကအတည်ပြုကြပေမဲ့ထပ်ပြေးသွားတဲ့လက်နက်ကင်နဲ့အရတားအစီအတွက်ကတော့ကွဲပြားနေပါတယ်။ IS အဖွဲ့ရဲ့နောက်ဆုံးကြံနေတဲ့နေရာကအစွန်ရောက်ပြီးကိုအမေရိကန်ကျော်တော်နောက်ခံပြု SDF တပ်ဖွဲ့ကတောက်ကြံနေနှောင်းမိုင်းကလေးကစပြီးထိုးစစ်ဆင်တိုက်ခိုက်နေတာပါ။အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းပစ်ကူမှုနဲ့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကဘဂူးစ်ကြီးရွာကိုဝိုင်းပတ်တိုက်ခိုက်နေတာဖြစ်ပါတယ်။ဘဂူးစ်ကြီးရွာကနေလူပေါင်း 13,000 ကျော်ကိုရွှေ့ပြောင်းကယ်ထုတ်ပေးခဲ့ပြီးအရသားတွေအားလုံးထွက်သွားပြီလို့သတ်မှတ်ပြီးတဲ့နောက်မှာနောက်ဆုံးထိုးစစ်ဆင်ဖို့အမိန့်ပေးခဲ့တာလို့ SDF တပ်မှုတွေကပြောပါတယ်
။ပြီးခဲ့တဲ့အောက်တိုဘာလကတူရကီနိုင်ငံမှာရှိတဲ့ Saudi Arabia ကောင်စီဝန်ယုံထဲမှာအသက်ခံလိုက်ရတဲ့သတင်းထောက် Jamal Khashoggi ရဲ့ဖြစ်ရပ်ပေါ်အမေရိကန်သမ္မတ Trump အစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံကိုပါတီနယ်စ်လုံးကလွှတ်တော်အမတ်တွေကအပြင်းအထန်ဝေဖန်လိုက်ကြပါတယ်။ဆိုရီအစိုးရနဲ့သဘောထားချင်းမတိုက်ဆိုင်တဲ့သတင်းထောက်ကာရှူဂီတက်တဲ့တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ရေးစုံစမ်းစစ်ဆေးနိုင်တဲ့ဥပဒေကို Trump အစိုးရကလိုက်နာခြင်းမရှိဘူးလို့လွှတ်တော်အမတ်တွေကဆွဆွဲတာပါကာရှူဂီကိုတူရကီနိုင်ငံကဆိုရီကောင်စီဝန်ထမ်းဝင်သွားခဲ့တာကိုနောက်ဆုံးတွေ့ခဲ့ရတာပါဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့အောက်ခြေအထိလိုက်မယ်လို့သမ္မတ Trump ကကတိပေးထားတာဖြစ်ပါတယ် Global Menensky Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်အစိုးရကအရေးယူတန်းခတ်တဲ့ဥပဒေအရသတင်းထောက်တပ်ဖြတ်မှုမှာတာဝန်ရှိတဲ့သူတွေကိုဖော်ထုတ်ဖို့သမ္မတအင်ဂျီရောကရက်ပေါင်း120အချိန်ရတာဖြစ်ပြီးပြီးခဲ့တဲ့လမှာအဲ့ဒီတပ်ပန့်ရဲ့အကုံဆုံးသွားတာဖြစ်ပါတယ်အမေရိကန်ဘုတ်ထောက်လိုင်းရေးအဖွဲ့ CNE ရဲ့တွေ့ရှိချက်မှာတော့ Washington Post သတင်းစာကြီးရဲ့သတင်းထောက်တူလည်းဖြစ်တဲ့ Khashoggi ကိုတပ်ဖြတ်ဖို့ Saudi Arabia ဆန်မင်းသား Mohammed bin Salman ကအမိန့်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်
အမေရိကန်သမ္မတဒေါ်လန်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်ဆုံးရှုံးကာလအလို့ဆောင်ချက်တွေပေါ်ကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအောက်လူတော်ဒီမိုကရက်အမတ်တွေတနင်္လာနေ့ကစတင်လိုက်ကြပါတယ်။အဲ့ဒီအထက်မှာသမ္မတရဲ့စီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးအာဏာလွှဲပြောင်းရယူခဲ့တာနဲ့ပတ်သက်တာသူ့အပေါ်စုံစမ်းစစ်ဆေးမှုကိုဟန်တားဖို့တရားရေးဘိုင်းမှာဝင်ရောက်နှောက်ယှက်တာမျိုးရှိမရှိစတဲ့ကိစ္စတွေပေါ်ဝင်ပါတယ်။အမေရိကန်ရဲ့45ဆမြောက်သမ္မတဖြစ်တဲ့ဒေါ်လန်ထရမ့်နဲ့ဆက်ဆက်ပတ်သက်တဲ့ဖြစ်ရပ်အများပြားကိုမှတ်တမ်းတင်ထားတဲ့အထောက်အထားတွေကိုသတင်းနှစ်ပတ်အတွင်းပေးပို့ဖို့သမ္မတထရမ့်နဲ့ဆက်ဆက်နေတဲ့လူပိုးကူနဲ့အဖွဲ့အစည်း82ခုစီကိုအောက်လူတော်တရားရေးကော်မတီကစပေးပို့တောင်းဆိုထားပါတယ်။တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်တဲ့ဆိုတာနဲ့ဆိုင်တဲ့ဆွဆွဲချက်တွေကတော့မကနှစ်နှစ်တာသမ္မတတက်တန်းအတွင်းအချင်းပြတ်ချစားမှုအလွဲသုံးဆောင်မှုတွေရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးမှာဖြစ်တယ်လို့တရားရေးကော်မတီကပြောပါတယ်။တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဂျရိုနယ်လာကလွန်ခဲ့တဲ့နှစ်တွေအတွင်းမှာသမ္မတထရမ့်ဟာဂျရ ကျွန်တော်တို့ရဲ့ဥပဒေကြီးအရကိုကျင့်တိုက်ခါကြီးရနဲ့အခြေခံဥပဒေကြီးအရစီမင်းစည်းကမ်းသတ်မှတ်ချက်တွေပေါ်နေစဉ်လိုထိုးနှက်တိုက်ခိုက်ခဲ့တာတွေအတွက်တာဝန်ခံမှုမရှိဘဲရှောင်ရှားခဲ့ပါတယ်လို့စုံစမ်းစစ်ဆေးမှုကိုကြေညာတဲ့အချိန်မှာပြောသွားပါတယ်။သမ္မတထရမ့်ကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးမှာရုရှားနဲ့ချိတ်ဆက်ခဲ့တာမရှိတယ်လို့သမ္မတဒဒန်တွင်မဟုတ်မမှန်လုံဆောင
ngan do ga tu ru ye nit pat le pu rwe si ye lit jin mu ji re go na nit da yan na lai chang chin ya ba de si ye lit jin mu go akhu lo yan na lai da ha american aso ya atwe dollar tan maung ya ne chi akong cha tat da twa si de lo tamna donald trump ga pyo ba de si ye lit jin mu kong cha si re go american aso ya ga pyan ya da ma hou paw di lou ya chang myo korea ne tin ma mu re pye yo twa si de lo le tamna trump ga twitter ma ye ba de ပူရစီရဲ့လက်ချင်မှုရဲ့ရန်နာဖို့အခုလိုကြေညာလိုက်တာဟာပြီးခဲ့တဲ့လကပြည်နမ်နိုင်ငံဟနွိုင်းမြို့မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးမအောင်မြင်တဲ့ဆွေးနွေးပွဲနဲ့ဆက်စပ်မှုရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စီရဲ့လက်ချင်မှုရန်နာဖို့အခုလိုဆုံးဖြတ်လိုက်တာဟာအရှေ့မြောက်အာရှတိဒါမှာအမေရိကန်ရဲ
UA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 1569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UA ကနေအင်္ဂါညနေဘက်တရနေ့ကိုတရိုက်ဆက်လက်ပြောပြနေပါတယ်တရုတ်နိုင်ငံရဲ့အားနည်းနေတဲ့စီးပွားရေးကိုတွန်းအားပေးဖို့ဒီနှစ်အတွင်းလှုပ်ဆောင်မဲ့အစီအစဉ်တွေထဲမှာအခွန်ဖြတ်တောက်တာနဲ့ကာကွယ်ရေးဘက်မှငွေကြေးပို့ပြီးသုံးစွဲဖို့ဆိုတာတွေပါဝင်ပါတယ်။ပီကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်သူ့ကွန်ကရက် MPC လို့ခေါ်တဲ့လွှတ်တော်အစည်းအဝေးအဖွဲ့မင်ကောမှာအဲ့ဒီအစည်းအဝေးတွေကိုဝန်ကြီးချုပ်လေးကေချမ်းကကြေညာသွားတာပါ။ဒီနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို600ခန်းနှုန်းကနေ 6.5 ရာခန်းနှုန်းအထိရဖို့မူဝါဒချမှတ်သူတွေကရည်မှန်းထားတယ်လို့ဝန်ကြီးချုပ်လီကလွှတ်တော်အမတ်တွေကိုပြောပါတယ်။အဲ့ဒီတိုးတက်မှုနှုန်းရည်မှန်းချက်ဟာပြည်ကနေ့ကကြီးမှန်းခဲ့တဲ့ 6.5 ရာခိုင်နှုန်းအောက်နည်းနည်းကျော်ပါတယ်။ကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့2018ခုနှစ်တရဝင်းထိုးတက်မှုနှုန်းက 6.6 ရာခိုင်နှုန်းပါ။ဒါဟာဖြင့်နှစ်ပေါင်း30နီးပါးအတွင်းအနှိမ့်ဆုံးဖြစ်ပြီးပြည်တွင်းပြည်ပမှာဝယ်လိုအပ်ကြတာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲအပြင်းအထန်ဖြစ်နေတာတွေကြောင့်ထိုးတက်မှုကျသွားတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကပေးဆောင်ရမယ့်အခွန်တွေနဲ့ထည့်ဝင်ရမယ့်လူမှုဖူလုံရေးရန်ပုံငွေတွေကိုဒေါ်လာဘီလီယံ300နီးပါးလျှော့ချပေးမှဖြစ်တယ်လို့ကုန်ထုတ်လို့ရေးကဏ္ဍအတွက်ကုန်စည်နဲ့ဝန်ဆောင်မှုအခွန်ကို16ရာခိုင်နှုန်းကနေ73ရာခိုင်နှုန်းအထိလျှော့ချပေးမယ်လို့လည်းဝန်ကြီးချုပ်လီကပြောပါတယ်။ဒီတော့တင်မှာပဲဒီနှစ်အတွက်စီးရေးသုံးစည်းကို 9.5 ရာခိုင်နှုန်းတိုးမြင့်ပြီးဒေါ်လာ189ဘီလီယံသုံးဆွဲဖို့တရုတ်အစိုးရကအတည်ပြုလိုက်ပြီးဖြစ်ပါတယ်
။တရုတ်ပြည်မှာကြီးကနေထိုင်ဝမ်ခွဲထွက်ရေးဖလို့ကြိုးပမ်းမှုမျိုးကိုမဆိုတရုတ်အစိုးရကလုံးဝလက်ခံမှာမဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်လီကချင်ကပီကျင်းမြို့တော်မှာဆဲတာကျင်းပတဲ့ National People's Congress အမျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာဒီကနေ့အင်္ဂါနေ့ကပြောဆိုသွားတယ်လို့အစိုးရပိုင်စင်ဟွာသတင်းဌာနကပြောပါတယ်။နိုင်ငံရေးအရာတရားလွတ်လပ်ရေးတောင်းဆိုမယ်ဆိုရင်တုံ့ပြန်မှုအတော်များများနဲ့ရင်ဆိုင်ရနိုင်ခြင်းရှိတယ်လို့တရုတ်လွှတ်တော်အမတ်တွေကသုံးသပ်ကြပါတယ်။နှစ်ပေါင်း90ကျော်ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကတော့ဖွဲ့စည်းပုံအရတရားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ဘရုံးကမှကြီးညာခဲ့တာမဟုတ်ပါဘူး။တရုတ်နဲ့ထိုင်ဝမ်ကြားငြိမ်းချမ်းရေးပေါင်းစည်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးတွဲဆောင်ရွက်နိုင်ဖို့နှစ်ဖက်တွဲဆောင်ဆွေးနွေးဖို့တရုတ်သမ္မတရှီကျင်းပင်ကဇန်နဝါရီလ၂ရက်နေ့ကတိုက်တွန်းထားတာပါ။လွှတ်တော်အစည်းအဝေးပြင်းတော့သမ္မတရှီရဲ့တိုက်တွန်းချက်ကိုအကောင့်တဖော်ဖို့အလက်ကျထိုင်ဝမ်ပြည်သူတွေကိုတရုတ်အစိုးရကဖိတ်ကြားဆွေးနွေးတော့ဖို့ရှိတယ်လို့ထိုင်ဝမ်အစိုးရအဖွဲ့ကဒုဝန်ကြီးတူဦးက VOA ကိုပြောပါတယ်။တရုတ်ပြည်မှကြီးနဲ့ပေါင်စည်းရေးကိုထိုင်ဝမ်အစိုးရဘက်ကငြင်းဆန်ထားတာပါတရုတ်ပြည်တွင်စစ်ပွဲဖြစ်ပွားခဲ့တဲ့1949ခုနှစ်ကထိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်အဖြစ်တရုတ်တို့ကပြောဆိုလာတာဖြစ်ပေမဲ့နိုင်ငံကပေါင်စည်းရေးအတွက်အင်အားသုံးလှုပ်ဆောင်ခဲ့တာတော့မရှိပါဘူးထိုင်ဝမ်အစိုးရရဲ့စစ်တမ်းတွေအရထိုင်ဝမ်ပြည်သူ80ရာခိုင်နှုန်းကျော်တို့ကတရုတ်ပြည်မှကြီးနဲ့ပေါင်စည်းရေးကိုဆန့်ကျင်နေကြတာဖြစ်ပါတယ
်ဒေါ်လာဘီလီယံရာဝတ်များစွာတန်ကြီးရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တွေတိုးကောက်မဲ့အစီအစဉ်အဆုံးသတ်ဖို့တရုတ်နဲ့အမေရိကန်ကြားဆွေးနွေးနေတာတွေအောင်မြင်လိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်။ဒီလိုနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဟာလိုင်းနာမှုရှိအောင်လှုပ်ဆောင်နိုင်တဲ့သဘောတူညီချက်ဖြစ်ရပါမယ်လို့အိုင်ဝါပြည်နယ်မှာလက်သမားတွေကိုဝန်ကြီးပွန်ပေယိုကပြောပါတယ်။အဓိကလက်သမားတွေဟာအမေရိကန်တရုတ်ကုန်သွယ်ရေးအငင်းပွားမှုမှာအထူးအနာဆုံးသူတွေဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုကတရုတ်ကစိုးရိမ်နေတဲ့ ဈေးကွက်အစ်စ်တွေကိုဝင်ရောက်ခွင့်ပါရပါမယ်။လိုက်နာအောင်လှုပ်ဆောင်နိုင်တဲ့စနစ်တွေကိုဖန်တီးတဲ့နီလန်မျိုးနဲ့ကျွန်တော်တို့လုပ်ကြရပါမယ်။သဘောတူညီချက်ပါဂရီကွက်တွေကိုလိုက်နာလှုပ်ဆောင်စေမဲ့နီလန်မျိုးမပါဘူးဆိုရင်နောက်ထပ်သဘောတူညီချက်တစ်ခုနောက်ထပ်ဆော်ဝဲစရံတစ်ခုကိုလက်မှတ်ထိုးလိုက်တာထက်ဘာမှပိုထူးလာမှာမဟုတ်ပါဘူးလို့ပြောပါတယ်။အမေရိကန်စက်ပြိုးရေးထုတ်ကုန်တွေပေါ်တရုတ်ကအခွင့်အရေးတိုးချထားတာကိုချက်ချင်းရပ်ပစ်ဖို့သမ္မတဒေါ်နယ်ထရမ့်ကတရုတ်ကိုတောင်းဆိုလိုက်အပြီးနောက်ပြန်မှာပဲဝန်ကြီးပွန်ပေယိုအိုင်ဝါပြည်နယ်မှာလယ်သမားတွေနဲ့တွေ့ပြီးတော့စကားသွားပြောတာပါကုန်သွယ်ရေးဆိုင်ရာနှစ်ဖက်သဘောတူညီချက်တရမှာပါမဲ့အသေးစိတ်အချက်တွေကိုအချောသက်ပြောဆိုကြဖို့သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့ဒေသအစည်းအဝေးမတ်လ28ရက်ပတ်ဝန်းကျင်မှာဖြစ်နိုင်တယ်လို့ The Wall Street Journal ကရေးသားဖော်ပြထားပါတယ်
American ပြည်ထောင်စုအယ်ဘမ်မပြည်နယ်မှာပြေးခဲ့တဲ့တင်းငွေတွေနဲ့ကအင်အားပြင်းလေဆင်နှာမောင်းဝင်တိုက်ခဲ့တာကြောင့်လူပေါင်း23ဦးထက်မနည်းတေဆုံးခဲ့ရတယ်လို့အသက်ရှင်ကျန်ရသူတွေကိုတာဝန်ရှိသူတွေဆက်ပြီးတော့ရှာဖွေနေကြပါတယ်။ပြည်နယ်တလျှောက်ရာသီဥတုဆိုးဝါးပြင်းထန်နေတဲ့အချိန်မှာလေဆင်နှာမောင်းနှစ်ခုထက်မနည်းဝင်တိုက်သွားတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။မနေ့တနင်္လာနေ့ထိပျောက်ဆုံးနေတဲ့သူဒါဇင်နဲ့ချီရှိတယ်လို့လည်းလီးခရိုင်ရဲအရာရှိ J Jones ကပြောပါတယ်။ပျက်စီးဆုံးရှုံးသွားတဲ့နေရာတွေအတွက်ပြည်ထောင်စုအစိုးရရဲ့အကူအညီတွေရဖို့ပြည်နယ်အုပ်ချုပ်ရေးမှူး KEV ကအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။သမ္မတ Trump ကလည်းလေဆင်နှာမောင်းတံခံခဲ့ရတဲ့ Alabama ပြည်နယ်မှာလိုအပ်တဲ့အကူအညီတွေကိုအကောင်းဆုံးပေးရတော့ဖို့ FEMA လို့ခေါ်တဲ့ပြည်ထောင်စုအရေးပေါ်ကူညီကယ်ဆယ်ရေးဌာနကိုအကြောင်းကြားထားတယ်လို့ Twitter မှာရေးသားခဲ့ပါတယ
်။ STEM Cell လို့ခေါ်တဲ့ပင်မကလစီကိုအစားထိုးကုသပြီး ARVC စားရကူလည်းရက်လိုက်ပြီးတဲ့နောက် AIDS ရောဂါဖြစ်စေနိုင်တဲ့ HIV ရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့တဲ့ HIV ရောဂါပိုးကူးစက်ခံရသူတဦးနဲ့ပတ်သက်ပြီးဒီကနေ့ညီလာခံတစ်ခုမှာသူတေတီဗီတင်ပြဖို့ရှိနေပါတယ်အခုကုသမှုဖြစ်ရကတော့ဒုတိယမြောက်သိလာရတဲ့ဖြစ်ရပါ HIV ရောဂါပိုးကူးစက်ခံရသူတွေကိုပုံမှန်တိုက်လျက်ရှိတဲ့ ARVC ဟာရောဂါပိုးပိုးဆိုးမလာအောင်ပဲထိန်းထားနိုင်ပြီးတောက်သွားအောင်ကုသပေးနိုင်တာတော့မဟုတ်ပါဘူးအခုလူနာဟာ18လကြာ ARVC ကိုရက်လိုက်ပြီးတဲ့နောက်မှာရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့ဘဲကင်းရှင်းသွားပြီဆိုပြီးတနင်္လာနေ့ကထုတ်တဲ့ Nature ဆေးပညာဂျာနယ်ထဲမှာလန်ဒန်တက္ကသိုလ်ကောလိပ်ကဦးဆောင်ဆောင်းပါရှင် Ravindra Gupta ကရေးထားတာပါအဲ့ဒီအမျိုးသားမှာ HIV ရောဂါပိုးရှိနေတာကို2003ခုနှစ်မှာစစ်ဆေးတွေ့ရှိခဲ့ပြီး2012ခုနှစ်မှာ ARVC ကိုစတောက်တာပါသူမှာHodgkin's lymphoma လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့အကျိတ်တွေပေါ်လာပြီးတဲ့နောက်2016ခုနှစ်မှာပင်မကလစီအစာထိုးကုသမှုစလုပ်ခဲ့ပြီး ARV ဆေးတောက်တာကိုလည်းရက်လိုက်ပါတယ်။သူ့ခန္ဓာကိုယ်မှာရှိတဲ့ HIV ပိုးကိုသူ့တေတီတွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်ရောဂါပိုးမရှိတော့ဘူးဆိုတာကိုအဲ့ဒီအချိန်ကလေးကတွေ့ခဲ့တာပါ။ပင်မကလစီအစာထိုးကုသမှုရဲ့အဓိကတော့ချက်ကတော့ HIV ရောဂါပိုးကိုတဘာဝအားဖြင့်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်တူစီကနေကလစီတွေကိုယူပြီးတော့အစာထိုးကုသပေးတာပါဒီအစာထိုးကုသနေ့ဟာ HIV ရောဂါပိုးကိုကြည်ကြဲပြန့်ပြန့်ကုသနိုင်မဲ့တကယ်လက်တွေ့ကျတဲ့နည်းလမ်းတော့မဟုတ်ဘူးလို့ဆောင်းပါရှင်သူတေတီတွေကသတိပေးထားပါတယ်ခင်ဗျာ
အင်္ဂါနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေနန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာတိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်ဖုန်းနံပါတ် 1-2-3-2-2-5-5-5 လေးကိုခေါ်ဆိုနိုင်ကြပါလိမ့်ရှင်။အခုအင်ကာနေညနေခင်းရဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုနှာစင်ကြရမယ်အထဲအရင်ဆုံးရခိုင်ပြည်နယ်ဘက်ကစစ်ပွဲတွေကြောင့်ဘေးလွတ်ရာတင်းရှောင်နေကြရတဲ့သူတွေရဲ့အခြေအနေကိုပြောပြပေးမှာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမင်းညားကတိုက်ပွဲတွေပြီးမှာပဲရွာသား2500ခန့်နေရက်ကနေတင်းရှောင်ထွက်ပြေးခဲ့ကြရတယ်လို့စစ်ရှောင်တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒါဟာမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်တစ်ချိန်တည်းမှာစစ်ဘေးရှောင်ရသူပမာဏအများဆုံးဖြစ်ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင
်မနေ့ကတနင်္လာနေ့ညဘက်မြောက်ဦးမြို့နယ်ဖျားကြီးနဲ့မော်ရွာဟောင်းကြားဖြစ်ပွားတဲ့မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ရွာသား2500လောက်စစ်ဘေးတင်းရှောင်နေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးဆောင်နေတဲ့မြောက်ဦးမြို့မြတ်တဆောင်းကျောင်းတန်ကြောတော်တစ်ပါးကအခုလိုမိတ်ကြားပါတယ်ရ เป็นชาวกับผมยาดเจ้ามังว่าเราสิบอะไรเป็นเจ้าสิบเจ้าเจ้ามาเลยยาวในโลกพิยาวอะไรอ่ะยาลับที่ได้สิบเจ้าไปที่ลาจาร์สิบเจ้าเลยยี่ปะนั่งว่าเราสิบเอ็ดคนมาแล้วเรียนนี่ยานี่คนไหนเจ้ากับพี่บัวได้ตายบัวเจ้าพยายามจีวะมอยาเต้มอยาห้องกับยาตาเลยฮะสิมองกันจีวะเนี่ยมีอุ้มอยู่เลยมีอะไรสั่งเจ้าสิจังพงจีเจ้าแล้วก็สิพงจีเจ้าพยายามปูพงจีเจ้าด้วยมาสิไปเต็งเชียงนี่จะยาละวะ
สิบปีช่างยาตาลีแต่พ่อยาวสินิเสียชีวิตมันเป็นมันเนี่ยที่ทายาวในเมลูเลยยี่ขันยี่ปอกุญยี่เปย์ยี่พ่อเวนิกาเปียวว่าเลยแต่สิเสมอกันอยู่มาสิช่างอุยทักคนยาเจ้ายาวสินิเดลูยี่ขันยี่ปอกุญยี่เปย์ยี่พ่อกะกูขันมิ้นเสียงกับเปียวว่าเลยสิเจ้าอุยก็จะทำเนี่ยคนยาเจ้าเอาสินิเดลูว่ากูรอรสิจ้าเราพงกิจเจ้าแต่เห็นเจ้าดีมาเนี่ยใช่แต่ตอนนี้ใครเยอะแต่จะเอาเนี่ยแค่ที่เอาตัวเนี่ยเนี่ยเป็นวัยเด็กเอาไปเจ
ก็ตอนสิบเอ็ดตั้งแต่เนี่ยตัวเล็กๆมาจากที่ยังไงเจ้าอยู่อุจจาระมุตตาวงกันเลยนกทักเข้าดูเล็กๆแต่อุโมงค์ทุนเด้งก็คุลูเปียวบาร์เลยขนาดนั้นยี่โจโจ้ละมั้งที่เป็นเช่นนี้ที่ใครใครจะเนี่ยเนี่ยมาจะเนี่ยเนี่ยที่รู้ดีเลยเนี่ยมาจะเนี่ยยังไงเราจะโน้ตดีเลยที่เด็กก็มีอะไรก็ต้องโหจะโน้ตพยายามจีบมั้งคงจะมั้งเอ๊ะก็ต้องตามมาต่อมาดูสิครับผมแล้วเนี่ยที่เซนยาดีนักเต็งก็ต้องมูนี่ปั๊วตัวเลยมาอย่าง
โมโยโมโยตั้งพยายามลุยตะทางจอแล้วคุณเสมาไงมาบ้างจะนอนรู้ว่าเลยที่อยู่ตรงนี้มาลุยแต่ยังไม่เจอมุ่งเจ้ามันนี่ก็ตายบัวพิเศษมาเนี่ยมาตั้มรอกับพยายามจีจี้อยู่อยู่อพงจีจังมาเนี่ยอยู่ท่าบีเลี้ยงมีตะเพกันโมโยสั้นน้ำมาชีเดียกันตั้มรอเนี่ยพี่ใครตายกันมุ่งเชื่อว่าแค่ไหนวะเลี้ยงมีตะเช้ามาชีเดียกว่าได้หรือกันเลยสิบปีติงช่างหลานเลยจะยาละวะ ไต้หวันลุงเนี่ยเองเชื่อที่การมุ่งเชื่อวิและสิไต้หวันพี่บอกอย่าอยู่อันเดียวเนี่ยมาเสด็จกันเนี่ยอยู่ท่าระเจ้าอยู่อันใดทั้งปีหลายอย่างพี่เดือดรู้สิช่างดูกับพี่ว่าเลยที่ไต้หวันพี่เสนาปฏิบัติตั้มรอดเรื่องมาจังจังยี่พ่อตัวยี่หมู่ก็เสด็จยามาเสด็จรู้ไม่อยากชี้แค่เดือดรู้นอกไปดังสิแต่นั่งเจ้าตั้มรอดเปลี่ยนสุขวิชิตูปุ่มมุ่งยี่เว้นสู้ก็เสด็จมีเมียยามาขี้ลุงเนี่ยรู้เช่นเดียวมันติดจีเดียวเจ้าสุขแค่ว่าเลย
เจ้าหน้าพามาไม่ดีเลยดูเรื่องเขาเลยเจ้าหน้าที่ไหนมาบอกเจ้าหน้าท่านนี่เขาเจ้าหนี้เลยโอ้โหมีเรื่องเลยเจ้าหน้าใจหนูว่าลูกยามีกันงานเนี่ยตัววัดพี่ลูกยังใครตั้มรอบยามใจยี่ตาวงการใครดูข้ากันเลยไต้หวันเรียนเชลล์ตุยตุ้งสีไม่ยาวตีเจ้าเปลี่ยวสูบอะไรมาแล้วตัวนี้ก็เช่นมีเนี่ยเปล่าว่ามีเนี่ยอุตุเรียนเช้านักเพื่อแข่งขันต่างเจ้าเพื่อมาเนี่ยมาเสด็จเนี่ยอีรู้จ้าไต้หวันพี่บอกแค่เดี๋ยวลูกอันนี้ม
ဒီနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့
ကန်စားနေကြရတာတွေကိုဖွင့်ပြမယ်မှတ်တမ်းဗီဒီယိုတစ်ခုအကြောင်းကိုလည်းအလှည့်ပေးပါဦးမယ်။ညီကြီးလုပ်ငန်းရှင်တွေထဲမှာလက်နက်ကင်စစ်ပွဲတွေရဲ့ခါတိမှုတန်းကိုကိုယ်တိုင်ကြုံတွေ့ခဲ့ကြရတဲ့မိခင်နဲ့အမျိုးသမီးတွေရဲ့ခံစားချက်တွေကိုထည့်သွင်းစဉ်းစားနိုင်စေဖို့ရည်ရွယ်ပြီးတော့သူတို့ရဲ့အတန်တွေနဲ့ဖန်တီးထားတဲ့မှတ်တမ်းဗီဒီယိုတစ်ခုကိုအမျိုးသမီးများအဖွဲ့ချုပ
ကျွန်တော်တို့ရဲ့အချင်းတခုဆိုရာဖော်ဆောင်နေရဲ့ငင်းညာရေးလုပ်ငန်းစဉ်မှာထည့်သွင်းစဉ်းစားနိုင်အောင်ရှိရွေးရိုက်ကူးထားတဲ့ဆန္ဒလိုမိပေးထားတဲ့မှတ်တမ်းဖွင့်ကြီးကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကရန်ကုန်ပြည်သိမ်းရှင်ကျေးမှုဌာနမှာမတ်လ9ရက်မနက်ပိုင်းကပြသခဲ့ပါတယ်။
စစ်ပွဲကြောင့်နေလာခဲ့သူတွေရဲ့အရေးကိစ္စကိုဖြေရှာမယ်ဆိုရင်ဒီအမျိုးသမီးရဲ့ခံစားချက်ကိုလည်းထည့်သွင်းစဉ်းစားတင်ကြောင်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေပိုးငယ်ကဖွေရိုးရေကိုပြောပါတယ်။ပို့သားသမီးတွေကိုဆုံးရှုံးသွားတဲ့မိခင်လေးရှိတယ်လို့ကိုယောက်ျားတွေကိုဆုံးရှုံးသွားတဲ့အမျိုးသမီးတွေရှိတယ်။ဆိုတော့နှုတ်နှစ်ဖက်မှာရှိတယ်။နှုတ်န အမျိုးသမီးတွေဆိုရှင်တော့တိုင်းသားဒေသမှာသွားနေတာတော့မဟုတ်ဘူးဒါပေမဲ့ဒီပြည်မကြီးမှာပဲနေတယ်ဆိုပေမဲ့လည်းပဲဒီစစ်ပွဲရဲ့အနေဒါရုံကစစ်ပွဲရဲ့ပဋိပက္ခရဲ့ဒဏ်ကိုသူတို့ကိုယ်တိုင်လည်းခံစားနေရတာဖြစ်ပါတယ်ဆိုတော့ကျမတို့အမျိုးသမီးထုတွေကဘယ်မှာပဲနေနေဘယ်ရက်ပဲရောက်ရောက်နင့်နာသူတွေဖြစ်ကြတယ်အဲ့လိုနင့်နာမှုတွေကိုနင့်နာမှုအတွက် ပြေရှာမယ်ဒီပရိပခါတွေကိုဖြည့်ရှင်းမယ်ဆိုရှင်တော့သူတို့တွေကမပါလို့မရဘူးဆိုတော့ဥစားကျွန်တော်တို့ကမိမောင်းထိုးပြချင်တာဖြစ်ပါတယ်ပရိပခါတွေဟာစပွဲကိုအခြေခံပြီးဖြစ်ပွားလာတာဖြစ်လို့ညဉ့်ညာရေးတိဆောက်မယ်ဆိုရင်စပွဲတွေကိုအရင်ဆုံးချက်တမ်းဖို့လိုကြောင်း
ကိရင်ဒီမျိုးသမီးအစည်းအရုံးထွေထွေတွင်မှာမမီမီကပြောပါတယ်။တိုက်ပွဲတွေကဖြစ်တယ်ဆိုရင်ဟိုဘလို့ပဲဖြစ်ဖြစ်ခံစားနေရတာအမျိုးသမီးနဲ့ကလေးတွေကတစားကံလို့ဖြစ်သွားတယ်ပေါ့နော်ဒီထဲမှာကြည်ရတစားကံလို့ဖြစ်သွားတဲ့အတွက်တိုက်ပွဲတွေဖြစ်တာမကောင်းဘူးပေါ့နော်ဒီထဲမှာလည်းမျိုးသမီးတွေတောင်းဆိုထားတဲ့ဒီစကားအဒီဗီဒီယိုမှာဗီဒီယိုထဲမှာလည်းဆိုမျိုးသမီးတွေကတိုက်ပွဲတွ
ဒီမှတ်တမ်းဗီဒီယိုအတွက်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကအမျိုးသမီးရေပါဝင်အမျိုးသမီး9ယောက်ကိုမိန်းမရှာကူးထားတာပါဒီမှတ်တမ်းရှာကူးချိန်ကနေတဲဖြတ်ထုတ်လုပ်နိုင်တဲ့အထိလာပေါင်းများစွာအချိန်ယူပြီးလုပ်ခဲ့ရတာလို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောပါတယ်လက်နက်ကင်ပဋိပက္ခတွေဆက်ရှိနေစေဖြစ်တဲ့မြန်မာနိုင်ငံမှာစစ်ပွဲရေတံကိုအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေကပို့ပြီးခံစားကြရပေမဲ့လို့ငင်းညာရေးလုပ်ငန်းစဉ်တွေမှာတော့အမျိုးသမီးတွေရဲ့ပါဝင်မှုကအားနည်းနေစေဖြစ်ပါတယ်မြမလူကြီးရဲ့ထောက်ဝက်လောက်ကိုကုစားပြုရဲ့အမျိုးသမီးတွေရဲ့နိုင်ငံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ပါဝင်လာဖို့ရည်ကြီးရဲ့ဆိုတာကိုထောက်ပြတိုက်တွန်းတဲ့အနေနဲ့ဒီကနေ့မှတ်တမ်းဗီဒီယိုကိုပြသလိုက်ရဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုတခါတော့ရန်ကုန်မြို့ကဘာသာစုံအစည်းအဝေးကျင်းပနေတဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။ရန်ကုန်မြို့မှာကျင်းပနေတဲ့အရှတ်တိုက်လုံးဆိုင်ရာဘာသာပေါင်းစုံညှိနှိုင်းအစည်းအဝေးကိုနိုင်ငံပေါင်း21နိုင်ငံကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။ဒီနှစ်ဩဂုတ်လတဲ့ဂျာမနီနိုင်ငံမှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာညီလာခံမှာဆွေးနွေးတင်ပြမဲ့အကြောင်းအရာတွေကိုကြိုတင်ပြသတဲ့အနေနဲ့ဒီညှိနှိုင်းအစည်းအဝေးကိုကျင်းပကြတာဖြစ်ပြီးမြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအကြောင်းကိုလည်းဆွေးနွေးမယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောကြပါတယ်။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ကမ္ဘာ့ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံကခေါင်းဆောင်အနေနဲ့ပါဝင်ဖွဲ့စည်းထားတဲ့ Religion for Peace International နဲ့ Religion for Peace မြန်မာငြိမ်းချမ်းမေတ္တာမြန်မာအဖွဲ့တို့ကပူးပေါင်းပြီးအာရှတိုက်လုံးဆိုင်ရာဘာသာပေါင်းစုံညှိနှိုင်းစည်းဝေးကိုဒီနေ့ရန်ကုန်မြို့ကက်သလစ်ဂိုဏ်သည်ဆရာတော်ကြီးကျောင်းထဲမှာကျင်းပနေကြပါ2019ခုနှစ်ဩဂုတ်လမှာလုပ်မဲ့ကမ္ဘာလုံးဆိုင်ရာညီငယ်ညီလာခံကြီးမှာအရှတ်တက်ကဘာသာပေါင်းစုံအဖွဲ့တွေအနေနဲ့ဆွေးနွေးတင်ပြမယ့်အကြောင်းအရာတွေကိုကြိုတင်ညှိနှိုင်းနိုင်မှုအတွက်ဖြစ်ပါတယ်ဒီရှင်းလင်းပွဲမှာမြန်မာနိုင်ငံအနေနဲ့ဘာသာပေါင်းစုံချစ်တင်နေထိုင်ရေးစစ်ပြေးဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူတွေပြန်လာနိုင်မှုဆွေးနွေးသွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံငြိမ်းချမ်းမြေတားအဖွဲ့ဥက္ကဋ္ဌဦးမြင့်စွေက
ကျွန်တော်တို့ကဒီမှာဆွေးနွေးမှာလာမယ့်အဲကဘာညီလာခံကြီးမှာဒီအာရှတိုက်ကတင်ပြတဲ့အထက်မှာတောင်မြောက်ပေါင်းစည်းရေးကိစ္စလည်းပါတယ်မြန်မာနိုင်ငံကအဲစစ်ပြေးဒုက္ခသည်တွေကိစ္စရက်တွေလည်းပါပါလိမ့်မယ်နော်အဲ့ဒီမှာကျွန်တော်တို့ဘက်ကဘာတွေဆောင်ရွက်နေတယ်သူတို့ကိုပြန်လဲလက်ခံဖို့ကျွန်တော်တို့ခုနလိုဂုံတိတ်ခါရှိရှိနဲ့ပြန်လဲပြန်လာနိုင်ဖို့နောက်ထို့အတူကျွန်တော်တို့တဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်း RFP ဘင်္ဂလားဒေ့ရှ်အနေနဲ့ဒုက္ခသည်တွေဘယ်လိုဆောက်ရှောက်တယ်ကူညီတယ်ဆိုတာဒီလဲကျွန်တော်တို့အဲ့ဒီလဲ presentation မှာပါလိမ့်မယ်ခင်ဗျာ
ဒီကနေ့ကဏ္ဍကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်ကိုလည်းတက်ရောက်စကားပြောခဲ့ပါတယ်။မြန်မာနိုင်ငံမှာနေထိုင်တဲ့မတူကွဲပြားတဲ့ဘာသာတွေကြားယဉ်ကျေးမှုနဲ့ဘာသာရေးထုံးတမ်းဆင်လာတွေပုံမရင်းနှီးလာဖို့ဘာသာရေးဖွဲ့စည်းတွေနဲ့ဘာသာပေါင်းစုံတွေပူးပေါင်းပြီးအကောင့်တွေပေါ်ဆောင်ရွက်နေရတဲ့ကိုအတိအမှတ်ပြုပြောဆိုသွားခဲ့ပါတယ်။လက်နက်ကင်ပဋိပက္ခတွေမငြိမ်းချမ်းသေးတဲ့မြန်မာအပါဝင်ကမ္ဘာတဝိုင်းငြိမ်းချမ်းရေးပြန်ပွားအောင်ဆောင်ရွက်ဖို့ဘာသာတရားအလုံးဟာအရေးကြီးတဲ့အကြောင်းရန်ကုန်ကက်သလစ်ဂိုဏ်သည်ဆရာတော်ကြီးကာရီနယ်ချားတူကမင်ကြားသွားပါတယ်
။ Religions by their very definitions
ဘာသာတရားတွေရဲ့တကယ်အနှစ်သာရကိုကြည့်ရင်သူတို့ရဲ့အခန်းကဏ္ဍကလူသားတွေချင်းချင်းကြားမှာငြိမ်းချမ်းမှုရှိအောင်ကူညီဖို့ငြိမ်းချမ်းရေးကိုတည်ဆောက်ဖို့စိတ်ဝိညာဉ်တွေလွတ်လပ်ငြိမ်းချမ်းအောင်ကူညီလမ်းပြဖို့ဆိုတာပဲဖြစ်ပါတယ်။ကမ္ဘာပေါ်မှာဘယ်ဘာသာတရားကမှအမုန်းတရားဆိုတာကိုတင်ကြားမပေးပါဘူး။
ဒီညနိုင်စီဝေးကတော့မလ9ရက်နေ့ကနေ9ရက်နေ့ထိကျင်းပပြုလုပ်တော့မှာဖြစ်ပြီးအာရှနိုင်ငံပေါင်း20ကကမ္ဘာတဝက်ငင်းငင်းအတွက်အကျိုးပန်းနေကြတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေအမျိုးသမီးနဲ့လူငယ်ခေါင်းဆောင်တွေများပြားတက်ရောက်ဆွေးနွေးခဲ့ကြပါတယ်။အလားတူငင်းငင်းအတွက်နှီးနှော့ဖလှယ်ပွဲတွေကိုကမ္ဘာလုံးဆိုင်ရာငင်းငင်းအဖွဲ့ကြီးကဥဆောင်ပြီးလာမယ့်မေလနဲ့နိုဝင်ဘာလအပြင်၈နှစ်မှလာတဲ့မှာလည်းမြန်မာနိုင်ငံမှာဆက်လက်ကျင်းပသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုတော့ဒီကနေ့ည9:00ခွဲနောက်ပိုင်းထုတ်လွှင့်ပေးမယ့်တိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
ရှင်များခင်ဗျာကျွန်တော်တို့ရောစီပင်တာယာရေးကော်မတီအစည်းအဝေးရွေးကောက်ပွဲတွေကိုမတ်လ၃၀ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားတဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်ရေးပါသလဲဘလောက်လုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်သလဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ် ပါဝင်ဆွေးနွေးမြင်းများလူရဲတော်ရှင်တွေ view မြန်မာဝိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်တဲ့အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်တမောင်းဟုတ်ကိုဆွေးနွေးမြင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးဖို့ထားလို့လည်းရပါတယ်
ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရစေ။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ29 kHz 15 လေးငါ3ညလိုင်းဒိုမီတာ32 kHz 11.8ကုတုံတုံငါနဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ196စေ
အခုအင်ကာနီညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကြိုကြိုသိမ်းကပြောပြပေးပါဦးမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲ့အတွင်းမဲဆွယ်စည်းဝေးကာလအတွင်းလှုပ်ဆောင်ချက်တွေပေါ်ကျေပြန့်နယ်စုံစမ်းစစ်ဆေးမှုတစ်ခုကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေတနင်္လာနေ့ကစတင်လိုက်ကြပါတယ်။အဲ့ဒီအထက်မှာသမ္မတရဲ့စီးပွားရေးလုပ်ငန်း ချစ်ရဲ့အများပြားကိုမှတ်တမ်းတင်ထားတဲ့အထောက်အထားတွေကိုသတင်းနှစ်ပတ်အတွင်းပေးပို့ဖို့သမ္မတထရမ့်နဲ့ဆက်ဆက်နေတဲ့လူပိုးကူနဲ့အဖွဲ့အစည်း80ခုစီကိုအောက်လူတော်တရားရုံးကော်မတီကစာပေးဖို့တောင်းဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းရှင်းရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နှစ်ပတ်လည်ပူးတွဲစီရေးလေ့ကျင့်မှုကြီးတွေကိုနှစ်နှစ်တာရန်နာထားလိုက်တဲ့အကြောင်းကြေညာပါတယ်။စီးရီးလေ့ကျင့်မှုတွေကိုအခုလိုရန်နာလိုက်တာဟာအမေရိကန်အစိုးရအတွက်ဒေါ်လာတန်ပေါင်းရာနဲ့ချီပြီးတော့အကုန်ကျတက်တာသွားစေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စီးရီးလေ့ကျင့်တဲ့ကုန်ကျစရိတ်တွေကိုအမေရိကန်အစိုးရကပြန်ရတာမဟုတ်ပါဘူး။ဒီလိုရကြောင်းမြောက်ကိုရီးယားနဲ့တင်းမာမှုတွေပြေလျော့သွားစေတယ်လို့လည်းသမ္မတထရမ့်ကထွက်တာမှရှိပါတယ်။ပူတွဲစီးရီးလေ့ကျင့်မှုတွေရန်နာဖို့အခုလိုကြေညာလိုက်တာဟာဒီကရလာကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်တို့ရဲ့နျူကလ িয়ার စီစဉ်အဆုံးသတ်ရေးမအောင်မြင်တဲ့ဆွေးနွေးပွဲနဲ့ဆက်ဆက်နေကြလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရုတ်နိုင်ငံရဲ့အားနည်းနေတဲ့စီးပွားရေးကိုတွန်းအားပေးဖို့ဒီနှစ်အတွင်းလုံးမဲ့အစီအစဉ်တွေထဲမှာအခွန်ဖြတ်တောက်တာနဲ့ကာကွယ်ရေးပိုင်းမှာငွေကြေးပို့ပြီးသုံးစွဲဖို့ဆိုတာတွေပါဝင်ပါတယ်။ပြည်ချင်းမျိုးတော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်သူ့ကွန်ကရက် NPC လို့ခေါ်တဲ့တွတ်တော်အစည်းအဝေးအဖွဲ့မင်ကောမှာအဲ့ဒီအစီအစဉ်တွေကိုဝန်ကြီးချုပ်လီကေချန်းကကြေညာသွားတာပါ။ဒီနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို600နာဂိုင်နှုန်းကနေ 6.5 ဂိုင်နှုန်းထိရောက်ဖို့မူဝါဒချမှတ်သူတွေကညှိနှိုင်းထားတယ်လို့ဝန်ကြီးချုပ်လီကတွတ်တော်အမှတ်တွေကိုပြောပါတယ်။ဒေါ်လာဘီလီယံရာဝတ်များစွာတန်ကြေးရှိတဲ့ကုမ္ပဏီစီးပွားအခွန်တွေတိုးကောင်းမဲ့အစီအစဉ်အဆုံးသတ်ဖို့တရုတ်နဲ့အမေရိကန်အကြားဆွေးနွေးနေတာပြီးအောင်မြင်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဟာလိုက်နာမှုရှိအောင်လုပ်ဆောင်နိုင်တဲ့သဘောတူညီချက်ဖြစ်ရပါမယ်လို့အိုင်ဝါပြည်နယ်မှာလက်သမားတွေကဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေပိုင်း VOA ရဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်အီတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။အခုကျွန်မတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.